သမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးအချံပေးအရာရှိချုပ် Stephen Bannon ကိုအမျိုးသားလုံခြုံရေးကောင်စီကနေဖယ်ရှားလိုက်ပါတယ် Bannon ကိုအစောပိုင်းကဒီယာရူမှာခန့်အပ်တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးမူဝါဒရေးအတွင်းကျင်သူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ American နိုင်ငံရေးလောကရဲ့အစင်လာတွေကိုအနှောက်အယှက်ဖြစ်အောင်လှုံ့ဆော်ခဲ့တဲ့ Bannon ကိုအမျိုးသားလုံခြုံရေးအတွက်တာဝန်ပေးတာဟာမသင့်တော်ဘူးလို့လွှတ်တော်အမတ်တချို့နဲ့နိုင်ငံခြားရေးအတွေ့အကြုံရှိသူတွေကပြောဆိုကြတာပါ Trump အတွက်မဲဆယ်လှုံ့ဆော်မှုမှာမပါဝင်ခင်ကသူဟာလက်ရဆုံးသဘောအယူဆတွေကိုတင်ပြတဲ့ media website တခုကိုတီထောင်ခဲ့သူပါတချိန်တည်းမှာပဲသမ္မတထရမ့်မှာအမျိုးသားထောင်လိုင်းညွှန်ကြားမှုဒန်ကော့ချ်နဲ့ပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကိုလည်းသူ့ရဲ့လုံခြုံရေးကောင်စီမှာပြန်လည်ခန့်ထားလိုက်ပါတယ်